ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ဇယက်ဖြူကုန်းကျေးရွာမှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးနဲ့ပြည်သူ့စစ်တပ်ပေါင်း3ဦးအစည်းအဝေးလုပ်နေတော့အမိမသိလက်နက်ကင်တွေကပစ်ခတ်ခဲ့လို့တောက်ကြနေညကတည်ဆုံသွားခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ဇယက်ဖြူကုန်းကျေးရွာဖုန်ကြီးကျောင်းဓမ္မရုံမှာမတ်လ16ရက်နေ့ည7နာရီခွဲခန့်ကကျေးရွာတာဝန်ခံရွေးချယ်ရေးအစည်းအဝေးပဲလုပ်နေတော့မှာပဲစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ဟွေချမ်းကျေးရွာအုပ်ချုပ်ရေးမှူးအသစ်ဦးဖြင့်ဝင်းနဲ့မက်ပလဲကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ဝင်းတို့နှစ်ဦးကိုအမိမသိလက်နက်ကင်တွေကပစ်ခတ်ခဲ့တာကြောင့်အဲ့ဒီနေရာမှာပဲပွဲချင်းပြီးတည်ဆုံးခဲ့ကြအောင်မြောက်ဒီမြို့ကတူကပြောပြပါတယ်
။ဝိဆန်နဲ့မေပလန်နဲ့ရတော့ဒါကတော့ဒီဘုံစစ်ကောင်စီကဆန်လာတယ်။ဟုတ်တယ်သူအစည်းအဝေးလုပ်တယ်ပြောလဲအစည်းအဝေးလုပ်နေတော့ဖြစ်တယ်။စစ်ကောင်စီကခင်ဗျာ။အားလုံးကိုတင်လာတာဝိဆန်ရယ်ဝိဆန်အုပ်ချုပ်ရေးမှူးပဲမေပလန်အုပ်ချုပ်ရေးမှူးပဲငါ့ဟိုဘယ်လိုလုပ်ခွန်မဲဆိုတော့ခင်ဗျာဒီသူစစ်တအူးပဲ။
ပြက်ခတ်မှုအတွင်းဒဏ်ရာပြင်းထန်တဲ့စိုးရိမ်ရတဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်တအူးဖြစ်တဲ့ဦးကျော်လင်းဦးဟာလည်းတင်ငန်းညီနောင်အမှတ်9တက်မတော်ဆေးရုံမှာထပ်မံတည်ဆုံးခဲ့ပါတယ်။ပြက်ခတ်မှုအတွင်းညရင်းချင်း3ဦးတည်ဆုံးခဲ့တာပါ။အဲ့ဒီထဲကရမိရဖတွေဖြစ်တဲ့ဦးတင်လာနဲ့ဦးဖို့ကေတို့နှစ်ဦးလည်းအမိမသိတနက်သမားတွေပြက်ခတ်သွားတာကြောင့်တနက်ကြီးစံထိမှန်ထားတဲ့ဒဏ်ရာတွေနဲ့စစ်ဆေးရုံမှာလက်ရှိအခြေအနေအထိကုသမှုခံယူဆဲဖြစ်ပါတယ်။မြောက်ဒီမြို့မှာဆန္ဒပြလှုပ်ရှားနေသူတွေကိုတောက်ကြလေးကလည်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ကရင်ပြည်နယ်မြောက်ဒီမြို့ကဆန္ဒပြပွဲတွေကိုတော့စစ်တပ်နဲ့ရဲတွေကရာဘာကြီးနဲ့တာမကကြီးအစ်စ်ပါတုံးပြီးပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြသူနှစ်ဦးဒဏ်ရာရခဲ့ပြီးသုံးဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ညပိုင်းမှာလည်းဆန္ဒပြလှုပ်ရှားသူတွေရဲ့နေအိမ်တွေမှာလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။လက်ရှိမှာတော့နေဆက်မျိုးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေအများအပြားထိန်းချုပ်ထားတဲ့မြဝတီခရိုင်တွင်မှာတော့စစ်တပ်ကနေမြေရှင်းလင်းပြီးတပ်ဝင်အားတွေအများအပြားချထားပြီးလုံခြုံရေးတွေတင်းကျပ်ထားတာကြောင့်အဖမ်းဆီးတွေလည်းလုပ်နေတဲ့အတွက်ညဘက်တွေမှာလူလူတွေကစိုးရိမ်မှုတွေတိုးလာနေပါတယ်။ကျမမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။